ချင်းပြည်နယ်တွင်တိုက်ပွဲတွေကြောင့်ထွက်ပြေးတင်ဆောင်ပြီးတော့ပျောက်ဆုံးနေတဲ့တနိုင်းမြို့နယ်အောက်လော့ကျေးရွာကဒုက္ခသည်2000နီးပါးထက်ရ500လောက်ဟာတနိုင်းနယ်မြေကြီးနားမြို့တွေကိုရောက်ရှိလာပါတယ်ဒုက္ခသည်တွေရထွက်ပြေးတင်ဆောင်ရင်းအုပ်စုကွဲပြီးတော့တောတောင်တွေထဲမှာပိတ်မိနေခဲ့ကြတာလို့သိရပါတယ်။ဒါကြောင့်အဆက်အသွယ်ပြတ်ပြီးတော့တောထဲမှာကြာနေသေးတဲ့ဒုက္ခသည်တွေအတွက်လဲစိုးရိမ်စရာဖြစ်လာပါတယ်။ VOA သတင်းထောက်နိုင်ကွန်းအိမ်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်
။သလနီးပါးကြာထွက်ပြေးတင်ဆောင်နေရတဲ့အောင်လော့ကျေးရွာကဒုက္ခသည်တွေဟာအုပ်စုကွဲပြီးအဲ့ဒီထက်ကလူ200ကျော်ပါတဲ့အုပ်စုစုဟာတောလမ်းကနေတစ်ဆင့်တနိုင်းမြို့နယ်ထဲကိုဒီကနေ့ရောက်ရှိလာတာဖြစ်ပါတယ်။ဒီဒုက္ခသည်တွေကတော့တနိုင်းမြို့ခံတွေကအကူအညီပေးထားတယ်လို့တနိုင်းမြို့ပါရာရည်သိန်းတာဝန်ရှိသူသူဖြစ်တဲ့ဆရာနော်ဒရန်က VOA ကိုပြောပါတယ
်ဒီစနာရီလောက်မှာတနိုင်းမြို့ဆက်ကလစ်ပေါ်ပေါ်မှာရောက်နေပြီဥပဒေကမေယာနဲ့60လေးရှိလောက်ရှိတယ်တနိုင်းမြို့အာစီဖျားတောင်းမှာလို့ပြောတော့အတင်းတော်ပဲပြီးဆောင်မှလူစုကြီးတွေကပြနေတယ်လား
ဒီစစ်ဘေးရှောင်တွေဟာပြီးခဲ့တဲ့ဧပြီလကမြမသမတော်နဲ့ကချင်လူလိုင်းရေးသမတော် KIA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ပိတ်မိနေတဲ့အောင်လော့ကျေးရွာသားတွေဖြစ်တယ်လို့သူကဆက်ပြောပါတယ
်ဒီတော့တတိယကလည်းတိုက်ပွဲဖြစ်တယ်အမှပူချူတာကတော့ဒီလိုဒီစစ်ကလေးရဲ့မြက်ကစပြီးတဲ့အောင်လော့ကျေးရွာမှာတပ်ပြဲတန်ပြန်ဆန်တာလို့ပြောခြေဦးပြေရဥစုဆွဲပြီးမှကြားကြတာဒါတော့ဥစုဖြစ်ကြ
ကြည်ကျင်နာမြို့မှာလည်းမနေ့တုန်းကအောင်လော့ရွာသားစစ်ဆောင်တွေရောက်ရှိလာတယ်လို့အချင်းနှစ်ချင်းခရိယံဘွဲချုပ်ကသူတွေတွင်းမှုတောက်တာခလန်ဆန်းစွန်ကပြောပါလေ
။နားကိုရောက်လာတာနေရာနိပါရှိတဲ့ကျွန်တို့ကြီးသက်ဆိုင်ရာကျင်းတော်တရားတော်တာဝန်ယူထားတာ။ကျွန်တို့တလနိပါပေါင်းတော်မှအိတ်လိုက်ပါလိုက်နဲ့ဒီဥစ္စပုတွေစာစာပါရစံဒီလက်ကိုအဲ့လိုမျိုးတွေပေါ့ကျွန်တော်ဒုက္ခရောက်လာကြတာဖြစ်တယ်။ဈာမကြီးကျင်းတော်ဆိုးတယ်။ရှင်တို့ယုံနာတွေအပြတ်တာတွေတော်တော်ကိုဆိုးတယ်ချင်းနဲ့
အခုလက်ရှိမြေကြီးနားမြို့မှာစစ်ဘေးတိမ်းချလာလို့စုစုပေါင်း1000ကျော်ရှိနေပြီလို့သူကဆိုပါတယ်။မြမတမတော်နဲ့ကချင်လွန်လိုင်းရေးတမတော် KIA ရိုးကြားပြီးခဲ့တဲ့ဧပြီလ10ရက်နေ့တုန်းကဖြစ်ပွားနေတဲ့တိုက်ပွဲကြောင့်တနိုင်းမြို့နယ်ကအောင်လော့ကျေးရွာ၊စုရိယံကျေးရွာနဲ့စုရွာကျေးရွာသား1000နီးပါးခန့်ဟာတောတောင်ထဲမှာပိတ်မိနေခဲ့တယ်လို့ပြည်ခါကူညီပေးဆောင်ဖို့ကလည်းတမတော်ကလည်းခွင့်မပြုခဲ့ပါဘူး။ပြည်တော်စုစိုးရတာဝန်ရှိသူတွေကတော့တမတော်နဲ့ညှိနှိုင်းပြီးဒုက္ခသည်တွေကိုကူညီပေးဖို့ကဲတုပ်ဖို့ကြိုးစားနေတယ်လို့ဆိုပါတယ်။လက်ရှိတောတောင်ထဲမှာပိတ်မိနေသူ300ကျော်လောက်ကျန်နေသေးတယ်လို့ခန့်မှန်းကြောင်းဒေါက်တာခလန်ဆာစွန်ကပြောပါတယ်။ဧပြီလကနေမေလသိမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNU ရိုးတိုက်ပွဲကြောင့်ကချင်ပြည်နယ်ဖကတနိုင်းကားမိုင်းမိုးကောင်းနဲ့အင်ဂျာယာမြို့နယ်ကဒေသခံပြည်သူ9000လီပါစစ်ပေးတိမ်းရောက်ခဲ့ရပါတယ်။ကားမိုင်းမြို့နယ်ခွဲလန်နိုင်ခူးကျော်မှာပိတ်မိနေတဲ့စစ်ဆောင်125ဦးကျော်ကိုပြည်တော်စုစုရနဲ့ပြည်နယ်စုရတို့ပူးပေါင်းပြီးတော့မေလ9ရက်နေ့မှာစွာရောက်ခေါ်ဆောင်ခဲ့ပြီးမိုးကောင်ကမ်းမိုင်းမိုးညင်းမြကြီးနာစတဲ့ဒေသကဆွေမျိုးတွေရဲ့နေအိမ်ကိုပြန်ပို့ပေးခဲ့ပါတယ်။ဒုက္ခသည်စခန်းမှာနေရာချထားပေးဖို့ကိုစမတော်ဘက်ကလက်မခံတဲ့အတွက်နှိစက်ရဆွေမျိုးနေအိမ်တွေကိုစားရှိတယ်လို့ကမ်းမိုင်းမြို့ကဥချင်ရံကပြောပါတယ
်။စစ်ဆောင်ကနောက်ထပ်ဒုမရဘူးတွေပြောတော့ဒီစုကဟိုအိမ်မာတွေအစီမျိုးအိမ်မာတွေအဲ့လိုပဲမြကြီးနေကိုနေကြတယ်ပေါ့
လက်ရှိမှာကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆဲဖို့နဲ့တိုက်ပွဲကြားပိတ်မိနေတဲ့စစ်ဆောင်တွေဘေးလွတ်ရာကိုကယ်တင်ဖို့ကချင်ပြည်နယ်ရန်ကုန်တိုင်းမန္တလေးတိုင်းပဲခူးတိုင်းတွေမှာစာနာဖော်ထုတ်မှုတွေစတိုက်ဆိုးဆိုးလို့ဖြစ်ပွားနေခဲ့ပါတယ်ခင်ဗျာ